ကိုကန်တရုတ်ဖူချားရှင်တပ်ဖွဲ့မှယူနန်ကတရုတ်စစ်သားပါမပါအငင်းပွားကြလို့တရုတ်အစိုးရကမကူညီမထောက်ခံကြောင်းရှင်းရပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားတွေကိုကန်တဘုံကိုကူညီနေတယ်ဆိုရင်သူတို့သဘောအရောက်တာလောက်တာဖြစ်ပြီးတရုတ်အစိုးရနဲ့မဆိုင်ဘူးလို့တရုတ်စာနယ်ဇင်းကရေးပါတယ်။ကိုကန်ကယူနန်ကိုထွက်ပြေးသူတွေမှာဒုက္ခတဲ့စကားမှခလုံးသူရှိတယ်လို့ဆွေမျိုးမိသင်ကားစီမှာတဲခုသူလည်းရှိပါတယ်။ဒါကြောင့်ကိုကန်တဘုံအဖွဲ့မှာယူနန်နေသားမပါဘူးလို့ပြောဖို့ခက်ပါတယ်ကိုကန်နေသားကိုယူနန်မှာတောင်ပေါ်တရုတ်လို့ခေါ်ပါတယ်မြန်မာနဲ့ယူနန်ဟာနေမိချင်းဆက်နေတယ်လို့သမိုင်းချင်းဆက်တာတွေအများကြီးရှိပါတယ်ယူနန်မှာကြီးစိုးခဲ့တဲ့နန်ချောက်ကဝင်တိုက်လို့ပြူနိုင်ငံပစ္စည်းရတယ်လို့ရှီဟုံးသမိုင်းဆရာတွေကဆိုပါတယ်အဲဒီကိမှာပဲနန်ချောက်လက်အောက်ကမြန်မာလူမျိုးစုဟာကျောက်ဆယ်ဒေသမှာဝင်ရောက်အခြေစိုက်တယ်လို့ဆိုပါတယ်တရုတ်ပြည်မှာမွန်ဂိုရီအာဏာရယူပြီးယူနန်အထိရောက်လာတဲ့အခါမြန်မာနဲ့ထိတွေ့ပါစေ73ရာစုမှာမွန်ဂိုတရုတ်ဝင်တိုက်လို့ပကံပြည်ပျက်စီးရပါတယ်အဲဒီနောက်ရှမ်းနွေတီထောင်တဲ့အင်းဝမှာယူနန်မြန်မာကုန်သွယ်ရေးစတယ်လို့သမိုင်းကဆိုပါတယ
်79ရာစုတရုတ်ပြည်မှာမင်းမင်းဆက်ထုတ်ချခံရတဲ့အခါနောက်ဆုံးမင်းဘရင်ယုံလီဟာမြန်မာပြည်ထဲဝင်ရောက်ခိုးလုံပါတယ်အဲဒီအခါမှာမင်းမင်းဆက်ကိုလူလာတဲ့မြန်မာရောက်တရုတ်တွေစခန်းထားတဲ့အတွက်ပြည်တွင်းရေးအလွန်ရှုပ်ထွေးကုန်ပါတယ်။တရုတ်စစ်တပ်အင်းဝမြို့အထိခြီလာပြီးယုံလီမင်းကိုခေါ်ဆောင်သွားပေမဲ့ယုံလီရဲ့ကိုရံတော်တပ်ကိုယူနန်နယ်ဇက်မှာခြေချခွင့်ပေးတဲ့အတွက်ကိုကန့်တရုတ်ပေါ်ပေါက်လာပါတယ်။ကိုလိုနီခေရောက်မှကိုကန့်နယ်ဟာမြမနယ်နိမိတ်ထဲပါလာတာပါ။19ရာစုပန်းသိမ်းမွတ်စလင်ပုံကံမှုအရေးနိုင်တဲ့အခါမှာလေယူနန်တရုတ်အများအပြားရှမ်းပြည်နယ်မှာဝင်ရောက်ခိုးလုံပါတယ်။ဗမာစစ်အစိုးရခေတ်မှာနေဆက်တိုက်ပွဲဖြစ်တဲ့အခါမှသာမြန်မာပြည်သားတွေယူနန်ပြည်နယ်မှာဝင်ရောက်ခိုးလုံကြတာဖြစ်ပါတယ
်။လက်ရှိမြန်မာနေနမိတ်ကိုအင်္ဂလိပ်ကရေးဆွဲပါတယ်။နောက်ဆုံးကုန်းပေါင်မင်းဟာလက်ရှိနေနမိတ်ကိုချုပ်ကင်နိုင်တာမဟုတ်ပါဘူး။ဥပမာရှမ်းပြည်မှာဗမာမင်းရဲ့အာဏာစက်ဟာကျိုင်းတုံအထိသာရောက်ပါတယ်။ကျိုင်းတုံဟာမြမအလံကိုအတိအမှတ်ပြုရာအရရဲ့နေကုန်ဖြစ်လို့အလံဦးကင်းပြားလို့ခေါ်ကြောင်းကိုယ်တော်သူတမိုင်းပညာရှင်ဆရာဦးတန်းတွန်းကနည်းလေရာဇဝင်အတွဲတက်မှာရေးသားပါတယ်မြန်မာနဲ့မပေါင်းမီကျိုင်းတုံဟာတရုတ်ကိုလက်ဆောင်ပို့ဘူးပြီးတခါတည်းဟန်တရုတ်ကအခွန်ပန်းတာတောင်းပါတယ်ဆက်ရှိရာစုအလဲပိုင်းမှာမြန်မာတရုတ်စစ်ဖြစ်တော့ကျိုင်းတုံကိုတရုတ်ကယာယီသိမ့်ပိုက်ပါတယ်မြန်မာမင်းနဲ့ယူနန်အာဏာပိုင်တို့ဩစာလွှမ်းမိုးဖို့နှစ်ပေါင်းများစွာပြင်ဆင်ခဲ့တဲ့ရှမ်းပြည်မှာတရုတ်မျိုးနယ်ဝင်တွေအများအပြားရှိပါတယ်
14ရာစုကတည်းကမြမကြောက်စိန်ကိုတရုတ်ကမျက်စိကျခဲ့တယ်လို့ဆိုပါတယ်18ရာစုမြမတရုတ်နေကြားစစ်ပွဲပြီးဆုံးတဲ့အခါယူနန်မြမကုံသွယ်ရေးတိုးပွားလာပါတယ်ကချင်ကိုကြောက်မြက်ပိုင်ရှင်အဖြစ်တရုတ်ကအသိအမှတ်ပြုတယ်လို့မြမမင်းကလည်းအသိအမှတ်ပြုပါတယ်19ရာစုမှာအမရပူရအခြေစိုက်တရုတ်ကယူနန်ကိုဝါခွန်းနဲ့ကြောက်မြက်တင်ပို့ပြီးပိုးချီရွှေငွေနဲ့တတုအိုးကွက်ကိုယူနန်ကတင်သွင်းပါတယ်မြန်မာပြည်မှာတည်ဆုံးတဲ့တရုတ်ကုန်တွေ6000ကျော်ရဲ့အမည်စရင်းကိုအမရပူရတရုတ်ဘုံကျောင်းမှာမှတ်တမ်းတင်ထားတယ်လို့ကိုလိုနီခေတ်အစီရင်ခံစာတစ်စောင်မှာဖော်ပြပါတယ်။ရာစုနှစ်နဲ့ချီပြီးလာရန်နဲ့ကုန်တွေရမှာယူနန်ကိုမပြောင်းသူတွေရှိပါတယ်။သူတို့ကပေါက်ဖွားလာသူတွေဟာမြန်မာပြည်သားတရုတ်တိုင်းရင်းသားဖြစ်လာကြပါတယ
်။1949မှာတရုတ်ကွန်မြူနစ်ပါတီအာဏာရလာတော့ယူနန်မှာရှိတဲ့ချန်ကေရှိရဲ့ကွန်မင်တန်တပ်ဟာရှမ်းပြည်မှာခိုးလုံပြီးကွန်မြူနစ်ဆန့်ကျင်ရေးလုပ်ပါလေ။ကိုကန်ကောင်းဆောင်အော်လစ်ဗီယန်ဟာချန်ကေရှိတ်ကိုထောက်ခံသူမှုဝင်လာတဲ့ကွန်မန်ဒန်တပ်နဲ့မဟာမိတ်လုပ်ပါလေ။ကွန်မန်ဒန်တပ်တွေထိုင်ဝမ်ပြန်တဲ့အခါမြန်မာနယ်စပ်မှာချန်နေသူတွေရှိပါလေ။ဒါကြောင့်ကွန်မန်တန်တရုတ်၊ကိုကန်တရုတ်၊ဝါတရုတ်၊ဘကပတရုတ်၊ယူနန်တရုတ်ရောတော့ကုန်ပါလေ။ကိုကန်ဝါနဲ့မိုင်းလာဒေသဟာမြန်မာနယ်နိမိတ်တွေကတရုတ်ပြည်နယ်တွေလိုဖြစ်နေပါလေ။သူတို့ကိုကိုကန်တိုင်းရင်သားနဲ့ဝါတိုင်းရင်သားလို့မော်ဂွန်းတိုက်ထုတ်တက်မတော်သမိုင်းမှာဖော်ပြထားပါတယ်။စစ်စိုးရကိမှာတရုတ်ကိုမိကိုအားထားတဲ့အတွက်တရုတ်ပြည်ကဝင်လာသူများလာသလိုအပြည့်အကရက်ဆဲလိုက်လို့ကိုကန်တရုတ်နဲ့ဝါတရုတ်ပြည်ပြမပြီမကိုဆင်းလာကြတာလည်းရှိပါတယ်။ဒီလိုရှေးပြားရှုပ်ထွေးလာတဲ့သမိုင်းကြောင့်တရုတ်အမျိုးမျိုးရှိလာပါတယ်။ရေပုံညသဘောကတော့ကိုကျိုးစည်းဝါကိုသာစိတ်ဝင်စားသူတိုင်းပြည်အကျိုးကိုစိတ်ဝင်စားလူနဲ့တရုတ်ပြည်ကိုသစ္စာရှိသူစသဖြင့်တရုတ်အုံမျိုးရှိလာတယ်လို့ပြောနိုင်ပါတယ်။ဒါကြောင့်မြန်မာပြည်သားတရုတ်များအကြောင်းပြောရင်မလိုတမျိုးလိုတမျိုးမပြောဘဲခံယူချက်အမျိုးမျိုးနဲ့အကျိုးစီးပွားအမျိုးမျိုးရှိနေတာကိုခွဲခြားသိမြင်ဖို့လိုပါတယ်ခင်ဗျာ။